ဆူဒန်နိုင်ငံမှာ24နာရီကြာအပြစ်ခတ်ရက်စက်ရေးကိုလှစ်လူရှုပြီးနှစ်ဖက်လက်နက်ကင်တပ်တွေအကြားကာတွန်မျိုးတော်ကလမ်းမတွေပေါ်မှာဗုဒ္ဓဦးနေကတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ကာတွန်မျိုးလယ်မှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံတကာလေဆိပ်တဝိုက်မှာနှစ်ဖက်လက်နက်ကင်အုပ်စုတွေရဲ့တိုက်ခိုက်မှုတွေကြောင့်တနတ်တန်တွေကြီးမားတဲ့ပေါက်ကွဲတန်တွေပေါ်ထွက်လာပြီးလမ်းတွေပေါ်မှာတော့လူတွေကင်းမဲ့နေပါတယ်။လေးရကြလက်နက်ကင်ပြိပခအဆုံးသတ်ဖို့အတွက်ကုလသမဂ္ဂနဲ့အာဖရိကခေါင်းဆောင်တွေရဲ့ဖိအားနဲ့မနေ့အင်ကာနေကစတင်ပြီး24နာရီကြာအပြစ်ခတ်ရက်စက်ရေးကိုနှစ်ဖက်လက်နက်ကင်ခေါင်းဆောင်တွေကသဘောတူညီကြောင်းကြေညာထားပေမဲ့တိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေပါတယ်။ဆူဒန်နိုင်ငံမှာအာနာသိန်းစစ်ကောင်းဆောင်ဘူဂျုတ်အဗ်ဒယ်ဖက်တာအယ်ဘာဟန်ကိုတစ်ဆာခံတဲ့စစ်တပ်နဲ့ဘူဂျုတ်မိုဟာမက်ဟမ်ဒန်ဒက်ကိုဦးဆောင်တဲ့အင်အားကြီးပြည်သူစစ်တပ်ဖွဲ့ ISF အကြတိုက်ပွဲတွေဖြစ်ပွားနေတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလန်ကန်ကလည်းနှစ်ဖက်ခေါင်းဆောင်တွေကိုဖုံးပြပြီးလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပေးရေးအစီအစဉ်ရဲ့ဒစိမ့်တစ်ပိုင်းအနေနဲ့အပြစ်ကရက်စဲကြဖို့တိုက်တွန်းထားပါတယ်။အာဖရိကနိုင်ငံများသမဂ္ဂနဲ့အာရဗ်နိုင်ငံများအဖွဲ့ချုပ်တို့ကလည်းဆူဒန်နိုင်ငံမှာအပြစ်ကရက်စဲကြဖို့တောင်းဆိုထားပါတယ်ခင်ဗျာ။